မနေ့ကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့83ချိန်မြောက်တတိယကော်မတီရှင်းမောင်းမှာကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြမလူခွင့်ရေးအခြေအနေစိုးရွားနေစေလို့ထောက်ပြပြီးနိုင်ငံတကာရာဇဝတ်မှုခုံရုံး ICC အပြင်ကုလသမဂ္ဂဘက်ကပါမြမနိုင်ငံကိုအရေးယူနိုင်ရေးတညီတညွတ်တဲ့ရည်တည်ကြဖို့တိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့ပြောဆိုချက်တွေကလုတ်ပိုင်ခွင့်ကိုကျော်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တန်မှကြီးဦးဟောက်သူဆွမ်းကတုံ့ပြန်ပါတယ်။မတ်တင်ကြီးထိုက်ကအဆက်အသွယ်မေးမြန်းထားပါတယ်။
အဲ့ဒါကအစဉ်ခံစားလို့ပါလို့ဆိုတဲ့ဟာတွေကလေတကယ်အင်တာဗျူးနဲ့ပဲလုပ်တဲ့ကိစ္စတွေပါလေအင်တာဗျူးနဲ့တော့ဆုံးဖြတ်လို့မရဘူးဗျာဘဇက်ကပြောတဲ့ဟာတစ်ခုတည်းတော့ဘာမှအတိအကျဆုံးဖြတ်လို့မရတရားဥပဒေရခိုင်လုံတဲ့ဟာလာဒီဟာကိုတတိပြပြီးတော့ဆုံးဖြတ်မှုကတော့ရှိရမှာပေါ့ဟာလာဆွဆွဲချက်တစ်ခုဆိုတာတရားဥပဒေကြောင်းရလဲဆွဆွဲချက်မှုတစ်ခုရှိတယ်ဆိုလို့ရှိရင်အဲ့ဒီဟာကိုဟာလာဟိုခိုင်လုံတဲ့ဟာလာဆုံးဖြတ်ချက်နဲ့မှတ်နေဒီဆွဆွဲရမှတ်နေဆိုတာတတိတိုင်ကအထောက်ထားနဲ့လုံနိုင်ပြီဆိုတော့မှဒီဟာအတိဖြစ်တာ哦အဲ့လိုတရားစုံတို့ဘာလို့ကနေပြီးတော့အတီးဆုံးဖြတ်ချက်မရှိဘဲနဲ့တော့ကျွန်တော်တို့ကဘယ်လိုလုပ်အဲ့ဒီဟာကိုဟာလာအမှန်လို့အတီးလို့ယူလို့ရမလဲဗျာအဲ့ဒီပေါ်မှာမူတည်ပြီးတော့ဆွဆွဲတဲ့ဟာဟာလာဆုံးဖြတ်တဲ့ဟာအမိတက်တဲ့ဟာပေါ့နော်ဟိုဂျင်နိုဆိုက်တို့ဘာလို့လို့ပြောတဲ့ဟာမျိုးတွေပေါ့ဆိုတဲ့ဟာတွေကတော့ကျွန်တော်လုံးဝလက်မခံနိုင်ပါဘူ
းဒီဂျန်ဟီးလီရောပို့တယ်မှာသူပြောထားတဲ့ဆီမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းမှုကနှေးလာတယ်သူအဓိကထောက်ပြတာကသတင်းတော့တွေဖန်နေဖိနှိပ်တဲ့ဥပဒေတွေမဖြတ်နိုင်ဘူးနောက်ခါရှမ်းတို့ကြင်ပြင်းတွေတို့တဲမှာဖြစ်ခဲ့တဲ့လူခွင့်ရေချိုးဖောက်မှုတွေကိုလည်းထောက်ပြပါတယ်ဆိုတော့ဒီအပေါ်မှာရောဒီဆွဆွဲချက်လိုပဲတာမကြီးတို့အနေနဲ့လက်မခံနိုင်ဘူးလားဒီအချက်တွေကိုရောဘယ်လိုသဘောထားပါလဲရှင
်ဒီ democratic space ကကျင်းသွားတယ်ပါ냐ဆိုတဲ့အတော့ဒါကတော့ကျွန်တော်လက်မခံဘူးဆိုတာကကျင်းသွားတာမဟုတ်ဘူးအရေးယူထားတယ်ဆိုတဲ့ဘာလဲဆိုတဲ့ဟာတွေကလည်းစီစဉ်ရှိနေတဲ့ဥပဒေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကအရေးယူတဲ့ဟာတွေဖြစ်နေတာ哦ဆိုတော့ဒီမပြောကန်တဲ့ဟာလားမတင့်တော်တဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲဖို့ဆိုတာလည်းလုပ်နေပါတယ်ဆိုရလုပ်နေတယ်အဲ့တော့လုပ်နေတဲ့ဂျားထဲမှာဒီဂျားထဲမှာကျွန်တော်တို့ကဟိုတစ်ချိန်လုံးပြောနေလို့ပဲကျွန်တော်တို့အတွင်းကူးပြောင်းရေးရတော့လဲသွားနေတဲ့အချိန်ကာလဖြစ်နေသေးတယ်အဲကျွန်တော်တို့လူကျင်တဲ့ပန်းနိုင်လည်းမရောက်သေးဘူးအဲ့ဒါကြောင့်ဒီကာလမှာဖြစ်နေတဲ့ဟာတွေကိုတော့ဒီကျွန်တော်တို့ဟလာဟိုဒီ democratic space ကိုကျွန်တော်တို့ကဟိုကျုံလိုက်တယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ကလက်မခံနိုင်ပါဘူးအဲ့ဒါတစ်ချက်နောက်တစ်ခုကတော့ဒီဟိုအဘကချင်းတို့ရှမ်းတို့မှာဖြစ်နေတယ်ဆိုတဲ့ဟာတွေကလည်းပဲဒီတပ်ပိုင်းဆိုင်ရာနဲ့သူတို့ဟလာဟိုရှိနေတဲ့တင်းမာမှုတွေအခက်အခဲတွေကတော့နှစ်ဖက်စလုံးပါတာပေါ့ဗျာတခုလဲကျွန်တော်တို့ကအဲ့ဒါကိုဆုံးဖြတ်ပြီးတော့ဟိုဟာလုပ်လို့တော့မရဘူးပေါ့နော်အချိန်တည်းမှာလည်းကျွန်တော်ငင်းငန်းကြီးတွေဟလာဟိုတပီလုံးပြတ်ခတ်တိုက်ခိုက်မှုရယ်ဆိုအတွက်လည်းပဲကျွန်တော်တို့ဟိုအင်းနဲ့အားနဲ့ဆွေးရလုပ်နေတာပဲနော်ဟိုညှိနှိုင်းမှုတွေလည်းလုပ်နေတယ်ဟိုတလောရပဲဗျာကျွန်တော်တို့သုံးနှစ်ပြည့်ဟလာ NCA သုံးနှစ်ပြည့်အချိန်မှကိုကျွန်တော်လုပ်ပြီးတော့လူကြီးတွေထိပ်ပိုင်းထိပ်ပြီးကျွန်တော်နိုင်ငံရဲ့ထိပ်ပြီးကောင်းဆောင်တွေကိုယ်တိုင်တွေ့ပြီးတော့မှဟလာဟိုသူတို့ကိုယ်တိုင်ကနေပြီးတော့မှဒီလက်နက်ကင်ဖွဲ့စည်းတွေဟလာကျွန်တော်တို့တမရပိုင်းဆိုင်ရာပုဂ္ဂိုလ်တွေအကုန်လုံးနဲ့တွေ့ပြီးတော့မှဒီဟာကိုကျွန်တော်တို့ဆွေးရနေတဲ့အတိုင်းဆုံးဒီဟိုအကန့်တည်းအများကြီးအခက်အခဲတွေအများကြီးကြားရတဲ့အနေနဲ့ကျွန်တော်လုပ်နေတာဖြစ်တယ်ဒီဟာကိုတော့နားလည်မှုပေးရမယ်အဲ့လိုဘေးပဲနဲ့လူချင်းတဲ့ပုံစံနဲ့ပဲပြင်ပြီးတော့အခု solution ဟာလား FFM လေးရှိတယ်နောက်ပြီးတော့ခါဟိုတိကျလွတ်လပ်တဲ့အဖွဲ့စည်းလုပ်ရမယ် ICC ကိုပို့တင်ရမယ်ဆိုတဲ့ဟာတွေရန်ကြီးလေးကတင်နေတယ်ဆိုတဲ့ဟာရေးနေတယ်ဆိုတဲ့ဟာအဲ့ဒါကအဓိပ္ပာယ်မရှိဘူးအဲ့ဒါကသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်နေပြီသူ့လုပ်ပိုင်ခွင့်အဲ့ဒါနဲ့ ICC တင်ဖို့ပါလို့သူပြောစရာအကြောင်းမရှိဘူးလေဒါကိုကျွန်တော်တို့ဆိုလိုတာပါ